with their experience and their profound commitment to building a better world. Let us call them global elders.
2009ခုနှစ်ကအသက်89နှစ်အရွယ်တောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာက The Elders အဖွဲ့ကိုတည်ထောင်တဲ့အကြောင်းကြေညာနေတာဖြစ်ပါတယ်။ကမ္ဘာရဲ့အကလူသိများပြီးဩဇာချီတဲ့ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းတည်ထောင်ခဲ့တဲ့ The Elders အဖွဲ့ဟာကမ္ဘာရဲ့အကဖြည့်ရှင်းမှုခတ်ခဲတဲ့နိုင်ငံရေးကြက်တဲတွေမှာဝင်ရောက်ညှိနှိုင်းပေးပြီးပြည်လည်အောင်အကူအညီပေးနိုင်ဖို့ရည်ရွယ်ထားတာပါ။The Elders အဖွဲ့ဟာကုလသမဂ္ဂအဖွဲ့ကြီးပြုပြင်ပြောင်းလဲရေးရာသီဥတုပြောင်းလဲမှုနဲ့လူ့အခွင့်အရေးကိစ္စလိုကြေပြန့်တဲ့ကိစ္စတွေအတွက်အောင်မြင်မှုတွေရခဲ့တယ်လို့နိုင်ငံရေးအကြက်တဲချို့မှလည်းဂျားဝင်စိတ်ဆက်ညှိနှိုင်းရမှာအောင်မြင်မှုရခဲ့ပါတယ်။ The Elders အဖွဲ့ဟာအရင်စစ်အစိုးရလက်ထက်ဒေါ်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကျနေစဉ်ကတည်းကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဂျားဝင်စိတ်ဆက်ပေးဖို့ကြိုးပမ်းမှုတွေရှိခဲ့တာပါ။ပြီးခဲ့တဲ့အပတ်ကတော့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်ဘန်ကီမွန်ဟာ The Elders အဖွဲ့ကိုကိုးစားပြုပြီးအနာသိန်းစစ်ကောင်းဆောင်နဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့တာဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်တပ်ဖြတ်မှုတွေရပ်တန့်အောင်ဖြောင်းဖျားနားချဖို့ Quiet Diplomacy လို့ခေါ်တဲ့ကလကာနောက်ွယ်ကစိတ်ဆက်ညှိနှိုင်းမှုတစ်ခုဖြစ်နိုင်ငံတကာသတင်းမီဒီယာအချို့မှသုံးသပ်ကြပါတယ်။အမေရိကန်နိုင်ငံ University of California Berkeley မှာမြန်မာနိုင်ငံရေးကြောင်းလေ့လာနေတဲ့ပါရဂူဘွဲ့ကျောင်းသား Oren Summit ကတော့မြန်မာစစ်ကောင်းဆောင်တွေကိုတွေ့ဆုံနားချဖို့ The Elders အဖွဲ့ရဲ့ကြိုးပမ်းမှုဟာရွေးချက်ကောင်းပေမဲ့မအောင်မြင်နိုင်တဲ့လောက်ရဖြစ်တယ်လို့သုံးသပ်ပါတယ်
။ Given everything that's happened over the past 2+ years and all of the high profile individuals who have met with Meng Lang and who have
The Elders ဖွဲ့ဟာအဖွဲ့အစည်းအနေနဲ့ရောတူးချင်းအနေနဲ့ပါဝါစာအစီအဝါကြီးမားတဲ့သူတွေဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်က Mr. Ban Ki-moon ကစေကောင်းဆောင်မင်းအောင်လှိုင်နဲ့တွားရောက်တွေ့ဆုံတာကတော့ဒီရချက်ကောင်းပေမဲ့တည်တည်ချာချာစဉ်းစားဆင်ခြင်မှုမရှိဘဲလုပ်လိုက်တာလို့ထင်ပါတယ်။အနာသိမ်းထားတဲ့နှစ်နှစ်ကျော်အတွင်းမှာမင်းအောင်လှိုင်နဲ့ဆက်ဆက်ညှိနှိုင်းမှုလူပုဂ္ဂိုလ်အမျိုးမျိုးလာရောက်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဘလို့အပြောင်းလဲမှဖြစ်မလာတဲ့အပြင်အကြသာပြည်သူတွေအပေါ်တက်ခိုက်မှုတွေပိုပြီးဆိုးရွားလာတာကိုပဲတွေ့ရပါတယ်။မြန်မာစေကောင်းဆောင်တွေဟာအကြမ်းဖက်တပ်ဖြတ်မှုတွေကိုလုပ်ဖို့လိုသလောက်ဆက်လုပ်ပြီးသူတို့လူချင်းနဲ့တည်တည်မှုမျိုးကြောက်လာအောင်လုပ်တဲ့နီလန်းကလွဲလို့တခြားဘလူနီလန်းကိုမလက်ခံမှာမဟုတ်တဲ့အကြောင်းပြသခဲ့ပြီးဖြစ်ပါတယ်။ The Elders အဖွဲ့နဲ့Mr. Ban Ki-moon ဟာမင်းအောင်လှိုင်နဲ့တကြိမ်လာတွေ့ရုံနဲ့တော့သူတို့ရဲ့သဘောထားကပြောင်းလဲသွားမှာမဟုတ်ပါဘူး
။ဒီ The Elders အဖွဲ့တည်ထောင်သူတောင်အာဖရိကခေါင်းဆောင် Nelson Mandela ဟာအသားရောင်ခွဲခြားမှုနဲ့ဒန်းတူညီများမှုရဖို့တိုက်ပွဲဝင်ခဲ့တဲ့ပြရုပ်အဖြစ်အခြားနိုင်ငံခေါင်းဆောင်တွေရဲ့လေးစားခံရသူတူလည်းဖြစ်ပါတယ်။ Nelson Mandela ဟာသူ့ရဲ့အရှိန်အဝါကိုအကောင်းဆုံးအသုံးချပြီးကမ္ဘာနိုင်ငံရေးအကျက်တဲချို့ကိုပြည်လဲအောင်ဂျားဝင်စစ်ဆက်ညှိနှိုင်းပေးနိုင်ခဲ့တဲ့တာဂါတွေရှိနေပါတယ်။တချိန်က Dutch colony ဖြစ်ခဲ့တဲ့ Indonesia နိုင်ငံမှာကျွန်းပေါင်းများစွာပါဝင်တဲ့အထက်ကကျွန်းငယ်လေးတစ်ကျွန်းဖြစ်တဲ့ Timor ကျွန်းရဲ့အရှိချမ်းဟာ Portuguese ပိုင်း colony ဖြစ်တဲ့အတွက် Indonesia နိုင်ငံတည်ထောင်ရမှာမပါဝင်ဘဲတည်ကြားရှိနေခဲ့တာပါ။1985ခုနှစ်မှာ Portuguese နိုင်ငံဟာ Timor ကျွန်းအရှိချမ်းကိုတည်ကြားနိုင်ငံအဖြစ်လွတ်လပ်ရေးပေးဖို့ပြင်ဆင်လာချိန်မှာတော့ Indonesia စစ်တပ်ဟာအင်အားသုံးပြီးဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။အဲ့ဒီချိန်ကအင်ဒိုနီးရှားမှာစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်နေတဲ့စစ်အစိုးရကလွတ်လပ်ရေးတောင်းဆိုလှုပ်ရှားမှုတွေလုပ်ခဲ့တဲ့တီမောပြည်သူတွေကိုဖိနှိပ်တပ်ဖြတ်ခဲ့ပြီးအထင်ရှားဆုံးတီမောနိုင်ငံရေးခေါင်းဆောင်ရှာနာနာဂတ်စမိုကိုနိုင်ငံတော်ပုံကတ်မှုနဲ့ထောင်ဒဏ်တစ်သက်ထိအပြစ်ပေးခဲ့ပါတယ်။နယ်ဆန်မန်ဒဲလာဟာ1998ခုနှစ်မှာအင်ဒိုနီးရှားသမ္မတဆူဟာတိုနဲ့တွေ့ဆုံရမှာထောင်ဒဏ်ကျခံနေရတဲ့နိုင်ငံရေးကျင်းသားရှာနာနာလွတ်မြောက်ဖို့နဲ့လွတ်လပ်ရေးတောင်းဆိုလှုပ်ရှားမှုတွေကြောင့်ပြိပခတိုက်ခိုက်မှုတွေဖြစ်နေတဲ့တီမောကျွန်းအရှေ့ပိုင်းကိုကုလသမဂ္ဂရဲ့စစ်ဆက်ညှိနှိုင်းအဖွဲ့တွေကိုဝင်ရောက်ခွင့်ပြုဖို့စစ်ဆက်ညှိနှိုင်းခဲ့တာဖြစ်ပါတယ်။1999ခုနှစ်အောက်တိုဘာလ30ရက်နေ့မှာပြုလုပ်တဲ့လူလူဆန္ဒခံယူပွဲမှာအရှေ့တီမောပြည်သူအများစုကလွတ်လပ်ရေးယူဖို့မဲပေးခဲ့ကြတဲ့နောက်တီမောလက်စတေနိုင်ငံသစ်ပေါ်ထွက်လာခဲ့ပါတယ်။အဲဒီနောက်နိုင်ငံရေးကျင်းသားရှာနာနာဂတ်စမိုကလည်းထောင်ကနေပြန်လည်လွတ်မြောက်လာပြီးတီမောလက်စတေနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်။အတိတ်ကိုပြန်ကြည့်မယ်ဆိုရင် The Elders အဖွဲ့တည်ထောင်သူ Nelson Mandela ဟာအင်ဒိုနီးရှားခေါင်းဆောင်တွေရဲ့လေးစားမှုခံရသူဖြစ်ရုံမကပဲလူပုဂ္ဂိုလ်ချင်းယဉ်နီးမှုရှိသူလည်းဖြစ်ပါတယ်။ဒီလိုဩဇာအာဏာရှိမှုဟာအရှေ့တီမောလွတ်လပ်ရေးဆန္ဒခံယူပွဲပြုလုပ်ခွင့်ပေးဖို့နဲ့ထောင်ကျခံရတဲ့အကျဉ်းသားရှာနာနာလွတ်မြောက်ဖို့အတွက်စိတ်ဆက်ညှိနှိုင်းတဲ့နေရာမှာအောင်မြင်မှုတွေရဖို့အရေးကြီးတဲ့အချက်တစ်ခုဖြစ်ခဲ့တာပါမြန်မာနိုင်ငံအနေနဲ့ကတော့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းမစ္စတာဘန်ကီမောဟာနာဂစ်မှုန်နိုင်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပင်လုံညီလာခံကိစ္စတွေအတွက်မြန်မာနိုင်ငံကိုလာရောက်ခဲ့ပြီး ရခိုင်စစ်အစိုးရခေါင်းဆောင်ပိုင်းနဲ့ယင်းနှိမှုရှိခဲ့ပေမဲ့လက်ရှိအာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပေါ်မှာဩဇာလွှမ်းမိုးမှုရှိနိုင်မလားဆိုတာကိုတော့မေးခွန်းထုတ်စရာရှိနေတဲ့အကြောင်းအခုတော့ဗတ်တမိုင်းနေ့ကပြစ်စုံပန်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။